COVID တတိယလိုင်းတင်းတင်းထန်ထန်ကြုံထားတဲ့မြန်မာနိုင်ငံမှာအခုရာသီတုပ်ကွေးကူးစက်ခံရသူတွေများနေပါတယ်။အရင်ရာသီတုပ်ကွေးတွေထက်စားရင်ပိုပြီးတော့မှကြိုက်ခဲနာကျင်မှုကိုခံစားကြရတဲ့လူနာတွေတွေ့ရတယ်လို့ဆရာဝန်တွေကပြောပါတယ်။ COVID ရောဂါဖြစ်ဖူးသူတွေဆိုရင်လည်းတော်တော်လေးရောဂါတန်ခံရတယ်လို့ဆိုပါတယ်။ဒီလိုအချိန်မှာရာသီတုပ်ကွေးမကူးစက်အောင်ဘယ်လိုများသတိထားနေထိုင်သင့်ပါသလဲ။ရန်ကုန်ကလာတဲ့သတင်းမအီတန့်ချင်းကြောပြပေးပါရှင်။
မိုးကုံဆောင်ကုကာလဖြစ်တဲ့မြန်မာနိုင်ငံမှာရာသီတုပ်ကွေးဖြစ်သူတွေရှိနေကြပါသည်။အခုရာသီတုပ်ကွေးဖြစ်နေကြသူတော်တော်များများကအရင်တုပ်ကွေးတွေထက်ရောဂါကိုပိုခံစားနေကြရတယ်ဆိုပြီးတော့ဒေါက်တာမိုးနေမင်းကဖြေရီကိုပြောပါသေးတယ်
။သုံးသပ်လောက်တော့ရှိပြီပေါ့နော်။တတိထားမိတယ်။ကြားနာတယ်၊ကြိုက်ခဲ၊ဒုနာတယ်၊ကိုဗစ်ဖြစ်တယ်၊ negative တွေပေါ့နော်။ဉာဏ်လုံးမှာဒုမဲ့သူရာသီတုပ်ကွေးရာသူအဆင့်မြင့်တွေနာတယ်၊အရင်နှုံးနေပေါ့
။ကိုဗစ်တရားလိုင်းမှာကေရောဂါကူးစက်ခံရသူတချို့ရာသီတုပ်ကွေးဖြစ်တဲ့အခါမှာပိုပြီးတော့ပြင်းပြင်းထန်ထန်ခံစားရရတယ်ရှိပါသေးတယ်။အခုရာသီတုပ်ကွေးရံကိုတော်တော်လေးခံရသူတွေကရန်ကုန်မှာနေထိုင်တဲ့မန္တလေးကသူ့ရဲ့တွေ့ကြုံကိုပြောပါသေ
းတယ်။နှစ်ရက်လောက်ပဲညဘက်တွေအရင်ချားတယ်။ကျန်တဲ့ရက်တွေကပုံမှန်လဲဖြားပြတ်သွားလိုက်၊ဒီကြဲဖြားလာလိုက်လို့မျိုးတွေရောဖြစ်တယ်။ကလာသေးရဲ့ချောင်းဆိုးရဲ့ဖြစ်တော့ပြီးသွားတယ်လူကလေအရင်လုံးမျိုးချွေရထလာပြီးတော့အချက်ချင်းမျိုးပြီးတော့လည်းအလိုချေကြိုင်းလည်းကြိုင်းအလိုဖြစ်တယ်
။ဇာတိတုတ်ကွေးမကူအောင်ဘလို့နေဆိုင်နေလဲဆိုတာကိုဒေါက်တာမိုးနေမင်းကအခုလိုအကြံပြုပါတယ်
။ဇာတိကူကြောင်ဖြစ်တဲ့အတွက်ဒီရေချိုးပြီးအေးမပတ်ဖို့ပေါ့။ညာဘက်ဒီတိုင်းတချို့နေရာတွေနည်းနည်းအေးတယ်ပြီးတော့မိုးရဲရွာတဲ့ကျင်းမှာအေးတယ်။အဲတော့ညာဘက်အိတ်တဲ့အခါကျရင်ဒီရေဘက်အလေတဲတယ်ပေါ့နော်။အေးမပတ်ဖို့လိုတယ်ပေါ့။
ရာသီတုပ်ကွေးအပြင်ယောဂါမကူအောင်အစားအသောက်ကိုလည်းအားရှိအောင်စားသင့်တယ်လို့သူကပြောတာပါ
။ဟုတ်ကဲ့အောင်ကျွန်တော်ရဲ့မိတ်ဆွေဒီလာရင်မှာအလွယ်တွောင်းကျက်ဥဒိန်ကျင်ပေါ့ပြီးတော့နေအောင်ကြည့်ရအောင်လည်းခံခံလေး
။ကိုဗစ်တက်တာလည်းအဆုံးသတ်တဲ့အလားအလာရှိနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါသေးတယ်။ဒါနဲ့လည်းနေမကောင်းဖျားနာနေသူတွေပြန်များလာတာကြောင့်ရာသီတုပ်ကွေးကိုသတိထားကြည့်ပြုသင့်တယ်လို့ကိုဗစ်ယောဂါဖြစ်ခဲ့ပြီးတဲ့သူတွေကလည်းပို့ပြီးတော့ view ဆိုင်တဲ့နဲ့ဆိုပြီးတော့ဒေါက်တာမိုးနေမင်းကအကြံပြုထားပါသေးတယ်
။ကိုဗစ်ဖြစ်ပြီးတဲ့လူတွေမှာ50ရာခိုင်နှုန်းကျော်ကျော်လို့ကအဆုံးမှာဒီအမာရွတ်လေးအနာလေးလိုမျိုးပေါ့အလွယ်ကျော်အမာရွတ်လိုမျိုးကျန်ခဲ့အိုက်တော့ကိုအဆုံးလေးကျင်ခံလို့ရတယ်အသက်ရှူလေးကျင်ခံပေါ့နော်ပြီးနောက်တစ်ခုကတော့ကိုဗစ်ဖြစ်ပြီးသားလူတွေကတွေးတွေကျန်ခဲနိုင်တယ်ပိတ်နိုင်တယ်တော့ခြေထောက်လေးကျင်ခံလေးလုပ်ပေးတဲ့နေပေါ့နောက်တစ်ခုကအရေးကြီးဆုံးကအခုဆိုရင်တော့လူတိုင်းသဘောပေါက်လာပြီကာကွယ်ဆေးတွေထိုးကြတယ်ပေါ့နော်ဖြစ်ပြီးတဲ့လူဆိုလည်းသုံးသက်လေးသက်အခြေအနေကြည့်ပြီးသက်ဆိုင်ရာကြောင်နေတဲ့တိုင်မျိုးကဝေးထိုးလို့ရတယ်ပေါ့နော်ကိုဗစ်ကတော့ဒီ message message ပေါ့ဒါအနေနဲ့လောက်ပါမှာဒီကျွန်တော်တို့ဒီ၃ဘက်၄ဘက်လောက်မှာအပြင်သွားသတိထားမိတဲ့လူတွေကို message မတက်ပဲနဲ့သွားနေတဲ့ဟာတွေပြန်တွေ့ရတယ
်ကေယောဂါဖြစ်သွားကူးစက်မှုနဲ့ယောဂါဝေဒနာအပြင်းထန်ခံစားနေရတာတွေကိုရှင်းချနိုင်မှုအတွက်ကိုဗစ်ယောဂါကာကွယ်ဆေးထိုးဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါသေးတယ်ဒါ့အပြင်လူထူတတ်တဲ့နေရာတွေကိုစောင့်ကျဉ်တာလက်ဆေးအားတစ်စက်နဲ့နှာခေါင်းဆီးတွေကိုတတ်တာတွေကိုလည်းဆော့ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်ရှင်